American ရှိတောင်ပိုင်းဒေသမှာ Florence Hurricane မုန်တိုင်းတံကိုခံနေရဆဲဖြစ်ပြီးမြောက်ကိုရိုလိုင်းနားပြည်နယ်ထဲမှာတော့မုန်တိုင်းကြောင့်မိုးနဲ့အတူရေကြီးတဲ့တံကိုခံနေရပါတယ်။ဒေသခံတွေရေကြီးတဲ့အန္တရာယ်သတိထားကြဖို့ရာသီဥတုသတိပေးချက်တွေကိုနားထောင်ကြဖို့နဲ့ဘေးလွတ်ရာရှောင်ခိုင်းတဲ့အခါမှာစိတ်ချတဲ့နေရာကိုရှေ့ပြောင်းကြဖို့အတွက်မြောက်ကိုရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတင်းငွေတွေနဲ့သတင်းစာရှင်းလင်းပွဲမှာထပ်ပြီးသတိပေးပါတယ်။ဒါအပြင်ရေရှမ်းနေတဲ့လမ်းတွေမှာရေကလက်မအနှဲငယ်ပဲရှိတာတောင်ကားတွေမျောသွားနိုင်တဲ့အန္တရာယ်ရှိနေတာမို့အဲ့ဒီလမ်းတွေပေါ်ကားဖြတ်မမောင်းကြဖို့လည်းတိုက်တွန်းပါတယ်။ Florence Hurricane မုန်တိုင်းဟာ Atlantic သမုဒ္ဒရာအလယ်ပိုင်းကိုဥတီပြီးတဖြည်းဖြည်းရွေ့ရှမ်းနေတာဖြစ်ပါတယ်။အခုကမှလေဖိအားနဲ့ရောင်ဝမ်းအဖြစ်ရှိနေပေမဲ့ American ပြည်ထောင်စုအရှေ့တောင်ပိုင်းတချို့ဒေသတွေမှာတော့မိုးရေချိန်လက်မအတော်များများအထိရွာသွန်းနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုချိန်ထိဒီမုန်တိုင်းကြောင့်သေဆုံးသွားသူ14ဦးနဲ့မနေရှိနေပါပြီ။တချို့မြို့တွေဟာရေကြီးတဲ့ဒဏ်ကြောင့်ဆက်သွယ်လုံးဝပြတ်တောက်နေပါတယ်။အဝေးပြေးလမ်းမကြီးတွေရေလွှမ်းနေပြီးနေအိမ်ပေါင်း9သိန်းကျော်လျှက်စစ်မီမရပဲဖြစ်နေပါတယ်။မြောက်ကိုရိုလိုင်းနားပြည်နယ်တွင်းကနေရာအတော်များများကိုလေးစနမောင်းအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုရိုလိုင်းနားပြည်နယ်တွင်မုန်တိုင်းတံအပြင်းထန်ဆုံးခံရတဲ့မြို့ကနယူးဘန်မြို့ပါ။လက်ရှိမှာလေးတိုက်နှုန်းတစ်နာရီ34မိုင်လောက်ရှိပြီးမိုးရေချိန်15လက်မကနေလက်မ20ထိရွာသွန်းနေတာဖြစ်ပါတယ်။မြေရေအတော်နဲ့ကျဖို့မရှိတဲ့အတွက်ရေကြီးရေရှမ်းမှုအန္တရာယ်ရက်အတော်ကြာဆက်ရှိနေဖို့ဆက်ရှိနေမှာဖြစ်ပါတယ်အခုချိန်ထိ Florence မုန်တိုင်းဟာအသက်အန္တရာယ်ချိမ့်ချောက်မှုရှိတဲ့မုန်တိုင်းဖြစ်ရှိနေသေးတယ်လို့မိုးလေဝသပညာရှင်တွေကသတိပေးနေပါတယ်